ဒီနိုင်ငံမှာစနေနေ့ကျင်းပမဲ့အခြေခံဥပဒေမူကြမ်းဆန္ဒခံယူပွဲတွေလုံခြုံရေးအခြေအနေထိမ့်သိမ်းဖို့လုပ်ပိုင်ခွင့်အရသမ္မတမိုဟာမက်မော်ဆီကအီဂျစ်ဆိုးရစစ်တပ်ကိုပြည်သူတွေကိုဖမ်းဆီးထောင်ချအရေးယူခွင့်အာဏာအနှင်းလိုက်ပါတယ်ဒီအမိန့်ညင်ညာချက်အရအီဂျစ်နိုင်ငံရဲ့အဓိကအဖွဲ့အစည်းကြီးတွေကိုအကာအကွယ်ပေးတဲ့နေရာမှာအီဂျစ်စစ်တပ်ကရဲတပ်ဖွဲ့ကိုကူညီပြီးတော့အကာအကွယ်ပေးရမှာဖြစ်ပါတယ်အီဂျစ်နိုင်ငံရဲ့သဘောထားပြောပြောင်းတဲ့ညွန်ပေါင်းဖွဲ့ကတော့သမ္မတမော်ဆီရဲ့အစ္စလာမ်မဟာမိတ်တွေအကြီးအကျယ်လွှမ်းမိုးပုံဖော်ထားတဲ့အခြေခံဥပဒေသစ်အတွက်သမ္မတမော်ဆီစီစဉ်ထားတဲ့ဆန္ဒခံယူပွဲကိုလက်မခံဘဲပယ်ချလိုက်ပါတယ်။တနင်္ဂနွေနေ့ကထုတ်တဲ့ကြေညာချက်မှာအခြေခံဥပဒေမူကြမ်းဟာလူများစုအီဂျစ်ပြည်သူလူထုရဲ့ဆန္ဒကိုကိုးစားပြုတာမဟုတ်ဘူးလို့အမျိုးသားကေဇေရေးတပ်ဦးရဲ့ပြောခွင့်ရသူကထုတ်ဖော်ပြောဆိုလိုက်ပါတယ်။ဒီအခြေခံဥပဒေမူကြမ်းကိုဆက်ပြီးတော့လူထုဆန္ဒခံယူပွဲလုပ်မယ်ဆိုရင်တိုင်းပြည်ထဲမှာပို့ပြီးတော့ပြင်းထန်တဲ့သဘောထားကွဲလွဲမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့သူကပြောဆိုပါလေညွန်ပေါင်းဖွဲ့ကတော့ဆန္ဒခံယူပွဲကိုဆန့်ကျင်ဆန္ဒပြပွဲတွေအင်္ဂါနေ့မှာကျင်းပမယ်လို့ပြောဆိုပါလေမွတ်စလင်ကြီးကိုရော်ဖွဲ့အနေနဲ့ထောက်ခံသူတွေရဲ့ဆန္ဒမဲကိုရယူနိုင်စွမ်းရှိတာကြောင့်အီဂျစ်ရဲ့အခြေခံဥပဒေသစ်ကိုအတည်ပြုနိုင်မယ့်အခွင့်အရေးများတယ်လို့လေ့လာသူတွေကသုံးသပ်ကြပါလေအီဂျစ်ရဲ့အခြေခံဥပဒေသစ်ဟာအစ္စလာမ်ဥပဒေအခန်းကဏ္ဍကိုအသားပေးထားပြီးတော့အမျိုးသမီးတွေရဲ့အခွင့်အရေးတွေကိုတည်တည်ကြကြဖော်ပြထားတာမျိုးမရှိတာကြောင့်နိုင်ငံသားလွတ်လပ်ခွင့်တွေရော်ပါလာမှာကိုအီဂျစ်နိုင်ငံရဲ့နိုင်ငံရေးအဖွဲ့အစည်းတွေနဲ့ပြည်သူတွေကစိုးရိမ်ပူပန်မှုတွေရှိနေတာဖြစ်ပါတယ်